to the Voice of America in Burmese.
မင်္ဂလာရှိရဲ့မနေ့ခင်းမှာသောရရှင်နေစိတ်လက်ကြည်သာကြပါသည်ခင်ဗျာဗီအိုအမေရိကန်တိုင်း2018ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေဆိုင်းနိုမီတာ24-50-51တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါခင်ဗျာခုနှစ်ဖက်ထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကျွန်တော်စံမိုးဝီလိုကြီးညာတော်မှဖြစ်ပါတယ်။ရုရှားတမန်ဗလာဒီမီယာမူတင်နဲ့တိထိပ်သီးတွဲဆုံမှုပြုလုပ်ဖို့အချိန်မိုင်းလိုမှာအမေရိကန်တမန်ဒေါ်နယ်ထရန့်ကတွဲဆုံမှုပေါ်မျှော်လင့်ချက်မှတ်ထားတယ်လို့ဥရောပသမဂ္ဂဟာလည်းအစဉ်အလာရအမေရိကန်ရဲ့အနီးစပ်ဆုံးမိတ်ဆွေမဟာမိတ်မိတ်ဆွေဖြစ်တယ်ဆိုတာကိုငြင်းဆန်လိုက်ပါတယ်။နောက်ပြီးတော့ကိုရီးယားစစ်ပွဲတုန်းကကျင်းကြံခဲ့တဲ့အမေရိကန်စစ်တီရုပ်ကျွင်းတွေကိုပြန်လည်ပေးရဖို့အတွက်မြောက်ကိုရီးယားနဲ့အမေရိကန်တာဝန်ရှိသူတွေမကြခင်ကဆွေးနွေးကြပါလေဒီကြောင်းနဲ့တူတခြားထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ21ရာစုပင်လုံးကြီးလာကန်ဆွေးနွေးဆုံးဖြတ်ချက်တွေအခုဆိုရင်၄ချိန်မြောက်ရှိလာပြီဖြစ်တဲ့အတွက်နိုင်ငံရေးအရတိုးတက်မှုတွေရှိတယ်လို့ပြောကြလိုက်ပါတယ
်ပြဿနာအတူတကွမဖြစ်ရှင်းနိုင်သေးဘူးနော်ဟုတ်ကဲ့ပြဿနာအတူတကွဖုံထုတ်တယ်ဆိုတာကအင်တာမတ်ကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့သူပြောချက်တယ်
UBDJC ရဲ့ဒုက္ခတာဒေါက်တာစလိုင်းလျံမုံစာကောင်ပြောကြတော့တာပါဒီအကြောင်းသတင်းပေးဖို့ကြံကိုနားဆင်ရမှာဖြစ်ပါတယ်တခါမြန်မာရေးရဆွေးနွေးကံမြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကဘာတလားထူးခြားဆန်ပြသတင်းတွေကိုနားဆင်ရဖို့လည်းရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မန်အင်ဂျင်နိုင်တို့ပြောပြပြပါဦးနော
်ရုရှားသမ္မတဗလာဒီယာမီယာပူတင်နဲ့ထိတ်သီးတွေ့ဆုံမှုပြုလုပ်ဖို့နိုင်ပိုင်းတာလူတော့တဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွေးဆမှုပေါ်မျှော်လင့်ချက်မှထားသလိုဥရောပသမဂ္ဂဟာအစဉ်လာရအမေရိကန်ရဲ့အနီးဆက်ဆုံးမဟာမိတ်မိတ်ဆွေအဖွဲ့ဖြစ်တယ်ဆိုတာကိုလည်းညင်းဆန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အကြီးအမားဆုံးရန်သူဟာဘယ်သူထင်တယ်လဲဆိုပြီးတော့ CBS သတင်းဌာနကသမ္မတထရန့်ကိုမေးမြန်းခဲ့ရမှာကျွန်တော်တို့မှာရန်သူတွေအများကြီးရှိနေတယ်လို့သူ့အနေနဲ့ထင်တဲ့အကြောင်းသမ္မတထရန့်ကဖြေကြားလိုက်ပါတယ်အခုဥရောပသမဂ္ဂကိုခင်ဗျားမထင်ဘူးမဟုတ်လားဒါပေမဲ့သူတို့ဟာရန်သူအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပြောဆိုပါတယ်ရုရှားဟာဆိုရင်လည်းတေးကြတဲ့ရန်သူတွေကအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်ရုရှားသမ္မတပူတင်နဲ့တွေ့ဆုံမှုအတွက်ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကိုသမ္မတဒေါ်နယ်ထရန့်တောရောက်နေစီမှာပဲသမ္မတထရန့်ရဲ့မှတ်ချက်ပြုစကားကိုထုတ်လွှင့်နေတာဖြစ်ပါတယ်ဆွေးနွေးပွဲမှာမစ္စတာပူတင်နဲ့ပူးပေါင်းလုပ်ကိုင်လို့ရနိုင်တဲ့ကိစ္စတွေကိုရှာဖွေမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်ရုရှားသမ္မတပူတင်ဟာအနောက်နိုင်ငံတွေရဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ NATO နဲ့ EU အဖွဲ့တွေကိုဝေဖန်တိုက်ခိုက်ပြောဆိုနေတာလည်းဖြစ်ပါလေခင်ဗျာ
ဟုတ်ပါရဲ့ရှင်အခုလိုအမေရိကန်ရဲ့ရန်သူတွေထဲမှာဥရောပနိုင်ငံတွေပါဝင်နေတဲ့အထက်မှာ NATO မဟာမိတ်အဖွဲ့ဝင်26နိုင်ငံနဲ့ဥရောပနိုင်ငံတွေကအများစုဖြစ်တာကြောင့်သူတို့ထက်ဝင်ရမယ့်ငွေကြေးပမာဏအတိုင်းမပေးကြတာဟာအမေရိကန်စီကအသာစီးအကျိုးမြတ်ယူနေတာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်ရုရှားနိုင်ငံဆိုလို့ရှိရင်လည်းအမေရိကန်ရဲ့တေချာပေါက်ရန်သူဖြစ်ပြီးတော့တရုတ်ဟာဆိုရင်လည်းစီးပွားရေးအရာအမေရိကန်ရဲ့ရန်သူဖြစ်တယ်လို့ထရန့်ကတစိတ်တက်ပြီးပြောကြားသွားပါတယ်ဒါအပြင်လောင်စာဆီအတွက်ဂျာမနီနဲ့ရုရှားနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကြည့်မယ်ဆိုရင်ဂျာမနီဟာရုရှားကိုဒေါ်လာဘီလီယံနဲ့ချီပေးနေရတဲ့အပေါ်မှာလူတွေအမျက်ဒေါသထွက်နေကြကြောင်းနဲ့ဂျာမနီကရုရှားကိုအလျှော့ပေးလိုက်သလားဆိုတဲ့မေးခွန်းထွက်ပေါ်လာကြောင်းသူကပြောပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကတော့အရှိဂျာမနီကိုရုရှားကဘလို့လွှမ်းမိုးခဲ့တယ်လဲဆိုတာသူကိုယ်တိုင်အတွေ့အကြုံရှိခဲ့ပေမဲ့1990ခုနှစ်ခေတ်ကအရှိနဲ့အနောက်ဂျာမနီပေါင်းစပ်နိုင်ခဲ့ပြီးလွတ်လပ်တဲ့မူဝါဒတွေနဲ့ဆုံးဖြတ်ချက်တွေကိုဂျာမနီအနေနဲ့ချမှတ်ဆောင်ရွက်နိုင်ကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်။အလားတူဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒုစ်ကလည်းဥရောပနိုင်ငံတွေနဲ့ရန်သူတွေဖြစ်တယ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုပယ်ချလိုက်ပြီးအမေရိကန်နဲ့ဥရောပဟာအကောင်းဆုံးမိတ်ဆွေနိုင်ငံတွေဖြစ်ပြီးရန်သူတွေပါလို့ပြောဆိုနေတာတွေဟာအတူအရောင်သတင်းတွေဖြန့်ဝေနေတာသာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
။ကိုရီးယားစစ်ပွဲဖြစ်ပွားစဉ်ကပါဝင်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့တွင်းကြံတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုပြန်လည်ပေးအပ်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံတွေကစစ်ဗိုလ်ချုပ်ကြီးတွေတွေ့ဆုံဆွေးနွေးနေကြပါတယ်။ကိုရီးယားအမေရိကန်တပ်ဖွဲ့နဲ့ကုလသမဂ္ဂတပ်ဖွဲ့ရဲ့ဦးစီးချုပ်လီတပ်ဗိုလ်ချုပ်မိုက်ကယ်မီနီဟန်ဟာမြောက်ကိုရီးယားဗိုလ်ချုပ်ကြီးတစ်ယောက်နဲ့တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံကြားနယ်စပ်မှာရှိတဲ့စစ်မဲ့ဆိုပန်မွန်ဂျုံကြီးရွာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းမြစ်တွေထံကသိရှိရပါတယ်။ ဒါဆိုရင်နှစ်ဖက်စစ်ဗိုလ်ချုပ်ကြီးတွေကြားမှာကိုးနှစ်အတွင်းပထမအဦးဆုံးတွေ့ဆုံလာတဲ့ဖြစ်ပါတယ်ဒီတွေ့ဆုံမှုဟာနှစ်ဖက်ကြားကတိကဝတ်ထားရှိခဲ့ကြတဲ့အတိုင်းအကျိုးရှိစွာနဲ့ပူးပေါင်းဆောင်ရွက်မှုရှိကြပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်စစ်ပွဲကနေအင်ပြန်ရောက်လာကြတဲ့အမေရိကန်စစ်သည်ခန့်မှန်းကြီး 5 ရက်တုံးညကိုရှာဖွေရေးလုပ်ငန်းတွေပြန်လည်စတင်မှုအတွက်နှစ်ဖက်ကြားမှာသဘောတူညီမှုရရှိခဲ့တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဗိုလ်ချုပ်ကြီးတွေဟာဒီကနေ့တနေ့အနေမှာပြန်ပြီးတော့တွေ့ဆုံကြဖို့လည်းရှိနေပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်ပဋိပက္ခကြောင့်2080ခုနှစ်ပထမ6လတာကာလအတွင်းအရက်သား1000ခန့်နီးပါးသေဆုံးခဲ့ရကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။အဲဒီလောက်တူညီတဲ့ကာလအတွင်းသေဆုံးမှု6လအတွင်းထိခိုက်ဒဏ်ရာရတဲ့အရက်သားပေါင်း3900နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းထိခိုက်ဒဏ်ရာရသူအရေအတွက်ကတော့2000ခုနှစ်ပထမ6လတာကာလနဲ့နှိုင်းယှဉ်မယ်ဆိုရင်3900နီးကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ဒီကနေ့လကအစ်ပွဲတော်ကာလအတွင်းအာဖဂန်အစိုးရကနေတာလီဘန်အဖွဲ့နဲ့3ရက်ကြာတစ်ဖက်သက်အပြစ်ခတ်ရစဲခဲ့တဲ့အချိန်အတွင်း အရက်သားတွေပေါ်ထိခိုက်မှုမရှိခဲ့ဘူးလို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကာလမှာအရှိတ်ဘက်နန်ဂါဟာခရိုင်အတွင်း IS အကြမ်းဖက်အဖွဲ့ကသူ့ရဲ့လုပ်ရပါလို့ကြေညာခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှု2ကြိမ်ဖြစ်ခဲ့ပြီးအရက်သားတွေထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်။
ဒီအမေရိကန်တမ်မနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိလိုင်းထုံမီတာ30နှစ်ကီလိုဟတ်စ်9339လိုင်းထုံမီတာ40ကီလိုဟတ်စ်ခွန်လေးရှိတုံညာလိုင်းထုံမီတာ46.5တုံညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထုံမီတာ20နှစ်5 30မီတိုကနေဖမ်းယူနိုင်ပါတယ်။
ယူအမေရိကန်တပ်ကနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့မလေးရှားနိုင်ငံကိုတရားမဝင်လူကုန်ကူးမှု၂နှစ်နေတဲ့ထိုင်းရဲတပ်ဖွဲ့ရဲ့အထူးစီမံချက်ကာလအတွင်းလူကုန်ကူးဂိုင်းမှာပါဝင်ပတ်သက်နေသူ22ဦးကိုဖမ်းဆီးနိုင်ခဲ့တဲ့ကြောင့်ထိုင်းရဲတပ်ဖွဲ့ရဲ့နှိမ်နင်းရေးစီမံချက်ကာလအတွင်းမှာလူကုန်ကူးဂိုင ကျွန်တော်တို့ကျွန်ဖြစ်တဲ့ခေါဆောင်ကနေလူကုန်ကူးမှုလမ်းကြောင်းကိုစတင်ခဲ့တာဖြစ်ပါတယ်ရနောင်းကိုတရားမဝင်ရောက်ရှိလာတဲ့လူတွေကိုထိုင်းနိုင်ငံရဲ့တောင်ပိုင်းအဓိကမြို့ဖြစ်တဲ့ဟတ်ကြိုင်ကိုမပို့ခင်မှာဘတ်စကားတွေနဲ့ချွန်ဖုန်နဲ့ပတ်တလုံးစတဲ့နေရာလေးစီအရင်ခေါဆောင်သွားကြတယ်လို့ထိုင်းရေးဖို့ကြိုးစူရာချက်ဟက်ဖရာကပြောဆိုပါတယ်အဲ့ဒီနောက်မှာတော့ဟတ်ကြို မ်းမဝင်လာကြသူတွေထဲမှာအများစုကရိုဟင်ဂျာတွေဖြစ်ပြီးတော့တခြားမြန်မာနိုင်ငံသားတိုင်းရင်းသားတွေလည်းပါဝင်ကြတယ်လို့ထိုင်းနိုင်ငံရဲဘော်ချုပ်စူရာချက်ကပြောဆိုပါတယ်ခင်
အီရန်နိုင်ငံတောင်ပိုင်းမှာအလုလက်မဲ့အရေးနဲ့အခြေခံဝန်ဆောင်မှုညံပြင်းအားနည်းချက်တွေပေါ်သတင်းတစ်ပတ်ကျော်ကြာလာတဲ့အထိကန့်ကွက်ဆန္ဒပြနေကြတဲ့လူအုပ်ကြီးလူစုကွဲသွားအောင်ရဲတပ်ဖွဲ့ကတိုက်ခတ်မှုတွေတနည်းမနည်းနည်းကပြုလုပ်ခဲ့ရမှာဒါဇင်နဲ့ချီတဲ့လူတွေထိခိုက်ဒဏ်ရာရရှိသွားပါတယ်။ဘဆရာမြို့မှာပြုလုပ်နေတဲ့ဆန္ဒပြပွဲကဆန္ဒပြသူတွေဟာတနည်းမနည်းနည်းကအစိုးရအဖွဲ့ဌာနချုပ်ကိုဝင်ရောက်စီးနှင်းဖို့ကြိုးပမ်းခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေကလူစုခွဲခွဲကြားရပါတယ်။လုံခြုံရေးနဲ့ဆန္ဒပြသူတွေကြားအပြန်လှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့စဉ်အတွင်းလူပေါင်း48ယောက်ဒဏ်ရာရရှိသွားတယ်လို့ Reuters သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
2018ခုနှစ်ကမ္ဘာဖလားဖိုင်နယ်ပွဲကိုဘောလုံးဖိုင်နယ်ပွဲကိုရုရှားနိုင်ငံမော်စကိုမြို့မှာကစားခဲ့ရမှာပြင်သစ်ကခရိုအေးရှားကိုပယ်နတီတစ်ဂိုးအပါဝင်၄ဂိုး၂ဂိုးနဲ့အနိုင်ရရှိပြီးတော့2018ခုနှစ်ကမ္ဘာဖလားကိုဘူးဆွဲသွားပါတယ်ခရိုအေးရှားအသင်းဟာပွဲစကလေးကပြင်သစ်ဖက်ကိုဖိပြီးတော့ကစားနိုင်ပြီးတော့ဂိုးသွင်းဖို့အချိန်ချင်းကြိုးစားခဲ့ပါတယ်ဒါပေမဲ့ပထမပိုင်းမှာ၂ဂိုး၃ဂိုးနဲ့ပြင်သစ်ဖက်ကအနိုင်ရရှိပွဲပါတယ်ဒုတိယပိုင်းစတဲ့အခါမှာပြင်သစ်ဖက်က2ဂိုးခရိုအေးရှားဘက်က6ဂိုး2ဂိုးတွင်းပြီးတော့4ဂိုး2ဂိုးနဲ့ဖြစ်နေခဲ့ပြီးခရိုအေးရှားရဲ့6ဂိုးထပ်မံကြိုးစားခဲ့ပေမဲ့နောက်ပိုင်းမှာဂိုးမတွင်းနိုင်ပေမဲ့4ဂိုး2ဂိုးနဲ့ပဲနိုင်ပြီးတော့
2021年9月18日，世界杯马上，苏库多拉踢巴勒什么？这场比赛嘛，今马的Wimbledon Tennis冠军马上，西班牙南亚个诺瓦克乔科维奇个南亚比前边踢巴巴勒，而牛大这五天赛呢，个今年五年个个啥样嘛？诺瓦克乔科维奇个打非个南亚个Kelvin Anderson个超热，空投呢，东部也比南亚巴巴勒些。
ตัวนี้นี่มันเองที่เดียวนั่งเงินกันตัวนี้กูอุตส่าห์มวยเนี่ยมันยินดีด้วยเพื่อจะเกี่ยวกับมันเนี่ยกูรอตัวนี้เป็นผู้จัดผู้กูน่าเสียบ้างไหมน่าเสียดายอยู่เป็นลงยีลากันตัวนี้ซีเวก้าซีนวิจเจอร์ส่งเพื่อจะดีกูปีรองซูยินยันซีนวิมูบูเรกอมดียูบีดีเจซีมาเมริกาทีบิวยามานยีลากันกูเต้นตัวนี้อาจจะสลีจักกูทีบิวนั่งเงียบีที่นี่มาเล่ามาเยี่ยทุกทุกยามาพิบาร์เลยเลี้ยงมีเอาสิลาอยู่เพื่อดินยีลากันกูนั่งเงียบีอยากดูดมือเพื่อ
ยูบีดีเจซีอาต้องตั้งบาร์เลยนี่พี่รามากูเรนจะเดินอยู่ในวิวเอเดนเอากูมูโซเปียบยามาบ้างโอเคที่เราเสียดีนี่กันนี่เสียช่วยนี่ที่จิมบาร์เลยพี่รามสุนยินใจนี่ละกันนี่เสียดีอาจจะเป็นลงตัดดีอาซีเวมาขณะจีนง่ายอันนี้กันนี่ง่ายกันนี่ซีเวกันนี่ลุมุยกันนี่มีอากันนี่เลโก้ด้วยซูซูบอสเลเจตเทดุนเกียมาที่เช็ดด้วยกูเตยเอาละเด็กกูสเลวิกาลีเอจ้าซูนวิเกจ้าบาร์เลย ที่สุดวิจัยวิโก้แต่ในวันนี้มาจิมบาร์เดสักคนจะมีอ่ะพี่รองสุนยินใจยืมสุนีมูปูด้วยความที่ยูบีดีเจซีมาเปลี่ยนตัวตั้งปีอารมณ์กูที่พี่นั่งเกี่ยวเนี่ยนี่ไปมาจิมบาร์เดเทรนด์จะเชื่อเรื่องบ่อยมายูบีดีเจซีเอ็ดด้วยมูอุจจาร์เทก้าเปลี่ยวบาร์เดนั่งยังยืมเจสีบ่อยยืมเจลูบุยยืมเจยืมยันเลยก็บอกว่าเขาเป็นเจเนชั่นปะปีกันเราจะนั่งเกี่ยวกับสลิจมาอากูน่าจะ
ฉันรู้สึกว่าเราเป็นส่วนหนึ่งเลยขณะเราเป็นส่วนหนึ่งเลยเป็นสุขว่าเราเป็นส่วนหนึ่งอยู่ในบริเวณที่มันเราต้องการมีรถที่ดีกว่าที่ดีกว่าเราต้องการเงินเลยสลิจจะได้ไหมฉันรู้ยาสีบาลชูปีดีเจซีก็ดีจุไรเดอเชสสลิจจะกูแต่เนี่ยล่ะนี่มาปีรองสุดบอดูซาจูมาแทบด้วยเรื่องไม่ยืดทุกทุกปีมาพิบาร์เลย ในท้องที่สั่งอาโก้ในการนี้แต่ในงานนี้พี่แค่ได้แค่บุญเสียสิ่งที่บอดูซาจูเอ็นซีเอโก้เรื่องไม่ยืดทุบปีนอเลชี่จิมบาร์เลยในเสตียาจูเป็นลงแต่ที่อาซีเวอป่าวเองปีรองสุนยินใจนิลากันเลี้ยงจิมบาร์เก็บปีพิบาร์เลยที่นิลากันเลี้ยงมาน่าสนใจมากนะในงานนี้ส่วนหนึ่งมือเวโก้อดีตก็ลูกสาวนางเกจจ์ยูบีดีเจซีตัวนี้มือเวโก้ที่มาพิวพิวสูบาร์เลย
และสิ่งที่เสตียาจูเป็นลงแต่ที่อาซีเวพิเดเลี้ยงมีอย่างนิลากันฮะในงานนี้พิจารณาเวโก้ผู้บังคับพิจารณาเส้นโอ้ยาวสีลาบิลูอุจจาร์เทก้าเปียวบาร์เลยอะคุเชนิมาพิจารณาเลยบาลีบาลีชีสอะคุลงกะอะดิมาจูจังรู้พิจารณาเลยที่เช่นนี้ก็มาเบลูพิจารณาเลยที่เงี้ยสุราอะดิมาจูมาดูอะคุอะดิมาจูละจอดอะไรจอดอะไรเราที่พิจารณาเลยโปรเจกต์เนี่ยสุเรนิลันชาเลยก็มาผู้บังคับพิจารณาเส้นโอ้ยาวกว่า
กูอ่ะโอ้ยังไงอ่ะชิเกะเรียกจะตั้งนาฬิกาเลยว่าเป็นนี่แน่ๆเช่นกันเลยสุดเลยนี่แหละชาเลยเส้นโกงลงอ่ะเอ้าบุญดีเล่าหนิล่ะโตตัวตุ้มนี่แหละกูนี่แหละน้องนี่แหละอันนี้น้องพ่อหนิเลยแต่เมื่อเช้ามาเราจะนั่งรอตาตุ้มนี่เช่นเชี่ยวกูอ่ะพัสดุเลยตัวที่พี่เนี่ยที่ก็จะบอกมาอันซีอยากจะบอกอะไรในงานตัวนี้วันนั้นยาวกูอ่ะคนว่าจะมุทาร์ทำไมอ่ะทำไมต้องใช้ประมาณตรงสุดเลยคุยว่าที่คุยอยู่จะมุทาร์ทำไมต้
ါစလိုင်းလျံပုံစခေါင်းကလည်းလက်ရှိကျင်းပလာခဲ့တဲ့ညီလာခံတွေအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်ပြည်တွင်းရှိသမိုင်းပေါ်မှာရှိနေဆိုရင်အခုကျွန်တော်တို့လှုပ်လာတဲ့ဟာ2015နဲ့စပြီးတော့ငွေချေရွှေ့နေတာဖြစ်တယ်ဒီကာလကြာမှကျွန်တော်တို့နေနေတာအချင်းချင်းတွေ့ဆုံနိုင်တယ်အချင်းချင်းအတူတကွစကားပြောနိုင်တယ်အချင်းချင်းဟင်းနိုင်နိုင်တယ်ပြဿနာကိုအတူတကွမဖြေရှင်းနိုင်သေးဘူးနော်ဟုတ်တော့ပြဿနာအတူတကွဖော်ထုတ်တယ်ဆိုတာကအင်မတန်မှကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။အစကကျွန်တော်တို့ကဒီပြဿနာတလို့ကြီးသေးတယ်ဆိုပြီးတော့မထင်ခဲ့တဲ့ဟာလေ။ကင်တွေကြီးလိုက်တာလည်းပေါ်ပါလေ။ဆက်ရက်ဆက်ဒီဟာတွေကကျွန်တော်တို့ဒီပေါင်းကုန်တဲ့တမိုင်းချင်းနဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့အောင်မြင်မှုကအင်မတန်မှကြီးမားတယ်လို့ကျွန်တော်ပြောချင်တယ်။
ဒင်းညီလာခံမှာတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့9ဖွဲ့ကလာရောက်ခဲ့သလိုအခြားလက်မှတ်မထိုးသေးတဲ့ထိုင်းမြန်မာနယ်စပ်က KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့အိန္ဒိယမြန်မာနယ်စပ်က NSCNK ခေါ်နာဂလက်နက်ကိုင်အဖွဲ့တွေကလည်းလေးလာသူဖြစ်ပါဝင်တယောက်ခဲ့ပါတယ် Adiga Athin, Taiwan Mia Sinai de Miaobai Powin to Chune, NCA Lemma Yi to Yi Kisarigo, Sunwin Nangeda, Majakin, Sunwin Boot, Bodunyi Gera Rehale, Dutamu Piet, Dunta Bade. A chu Dunta Durigaro, Nasetti Yazu Pinlon, Tatia Siwima, Nangai Gana, Quematu Yin, Kubain Piatango, Yeri, Tedwema Sunwin Nanda. Ganaji Naya and Neka, Longjoi Ganago, Tedwin Masunui Nainane, Nila Gango, Chima Machimba Nainari Aboma, Webana Rile, Shine Bade.
We didn't know Gumuz of Chibale, Kurika, Piobiame, Lugon Gumu, Dremaro, Tainanga, Chachin Song Pinema, Pizza, Pi, Yonsa Kayare, Te, Atemati, Dire, Mimaning and Dudu, Bawi, Mingaligu, Tanya Tapaga, Zulai, Saleya Nima, Kating Evare, Pue Rino, Mai Maga, Dream Pipudawa.
ไทยနိုင်ငံရဲနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာချာချင်းစောင်းပြည်နယ်လောင်ကျူးခရိုင်အတွင်းကကာရာအိုကေဆိုင်တွေမှာအသက်မပြည့်သေးတဲ့သူတွေကိုပြစ်ဒဏ်စာတွေအဖြစ်ခိုင်းစေနေကြောင်းတိုင်ကြားချက်အရအခုလိုမျိုးဖမ်းဆီးမှုတွေပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်လူကုန်ကူးမှုနှိမ်နင်းရေးတပ်ဖွဲ့ဝင်တွေဟာညပိုင်းမှာကာရာအိုကေဆိုင်ကမိန်းကလေးငယ်နှစ်ဦးကိ ဒီလာတဲ့ကျင်းသာရှင်းပေးပေမဲ့ပြည်သူသာကောင်းကပေးသလောက်သာရခဲ့ကြတယ်ဆိုပြီးမိန်ကလေးတွေကပြောကြောင်းအာနာပိုင်တွေကပြောဆိုခဲ့ပါတယ်။ကာလာအိုကေဆိုင်အတွင်းကိုဝင်ရောက်ရှာဖွေခြင်းမှာရဲနဲ့ဌာနဆိုင်ရာတွေကိုလမ်းကြီးပေးထားတဲ့တပ်တွေကအထောက်အထားတွေကပါတွေ့ရှိသွားခဲ့ပြီးတဲ့နောက်လမ်းကြီးယူနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကပါဆက်လက်အရေးယူသွားမှာဖြစ်တယ်လို့လည်းအာနာပိုင တွေ့မြင်မြန်ဖို့ကြိုးစားခဲ့ပေမဲ့သက်တွယ်လို့မရခဲ့ပါဘူးရှင်
။တရင်းနာနေမနဲ့ကင်းသတင်းပေးပို့ချက်တွေဖြစ်ပါတယ်။အခုတော့မြမရေးရဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ကြပါမယ်။မြန်မာနိုင်ငံမှာလက်ကင်စမတ်ဖုန်းတွေကိုလူတိုင်းဒီပါဝယ်သုံးနိုင်တဲ့အချိန်လေးရောက်ခဲ့ပြီးနောက်ပိုင်းပြည်သူတွေရမှာသတင်းကိုရယူမျှဝေတဲ့ပုံစံတွေလည်းတိတိသာသာပြောင်းလဲသွားခဲ့ပါတယ်။သတင်းမီဒီယာလုပ်ငန်းတွေဘက်ကလည်းသတင်းဖြန့်ဖြူးရမှာအွန်လိုင်းကိုပို့ပြီးအားကိုးလာကြပါတယ်။ဒီပညာအပြောင်းလဲတက်ရောက်မှုတွေပေါ်လေ့လာသူတွေရဲ့အမြင်သတင်းလုပ်ငန်းအဖွဲ့တွေရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်မှာတွေ့ဆုံမေးမြန်းထားတာကိုမဆုမြတ်မောင်ကစူးစီးတင်ပြထားပါတယ
်။ဒီနေ့ရေးမင်းစင်ရဲ့များတိုးတက်ပြောင်းလဲလာနေတဲ့ချိန်မှာသတင်းဌာနကြီးတွေရဲ့သတင်းဖြန့်ဝေတဲ့ပုံစံ၊သတင်းသိသင့်သူတွေရဲ့ဒီသတင်းရယူတဲ့ပုံစံတွေဟာလည်းပြောင်းလဲလာနေပါတယ်။ဒီသတင်းတွေကိုမြန်မြန်ဆက်ဆံသိရဖို့အတွက်သတင်းဌာနတွေ၊သတင်းသိသင့်သူတွေကအွန်လိုင်းပေါ်အဓိကအားကိုးလာကြပါတယ်။မြန်မာနိုင်ငံမှာဒီလက်ကန်ဖုန်း၃ဆွဲသူ60ရာခိုင်နှုန်းကျော်ရှိပြီးတော့မှအဲ့ဒီထဲကဒီ80ရာခိုင်နှုန်းလောက်ကစမတ်ဖုန်းတွေဖြစ်တယ်လို့မြန်မာနိုင်ငံတဝမ်းမှာဒီ ICT နည်းပညာပြန်ပွားအောင်လို့စူးစမ်းဆောင်ရွက်နေတဲ့မြို့တော်ဖွဲ့ရဲ့လေ့လာတောင်းတချက်တွေအများသိရပါတယ်။ဒီဒီလိုမျိုးစမတ်ဖုန်းတွေအသုံးများလာတာနဲ့အများစမတ်ဖုန်းပေါ်ကနေပြီးတော့သတင်းတွေကိုရယူကြည့်ရှုသူတွေကလည်းပို့ပြီးတော့များလာနေပါတယ်
။သတင်းကတော့အဓိကတော့ကျွန်တော်တို့ကလည်းဟိုအလုံးလုံးနေရင်းနဲ့ဆိုတော့လေမနေ့အေးရထားမယ်ဆိုရင်လည်းဟိုဖုန်းပွဲပေါ့ online ဟိုဖွင့်လိုက်တာပေါ့ဖွင့်လိုက်ပေါ့အဓိကတော့ social media ပေါ့အဲ့ဒီပေါ်ကနေ Facebook တို့စသဖြင့်အဲ့ဒီပေါ်နေရပဲအဓိကသတင်းကိုရယူပါတယ်ဗျဟုတ်ကြည့်ပါတယ
်အဓိကတော့လူမှုကွန်ရက်တွေရ
လူမှုကွန်ရက်ပေါ့ဟုတ်ကဲ့ခင်ဗျဟုတ
်ဒီလက်ကင်ဖုန်းကဟိုသတင်းတွေကြည့်ရင်တော့မြန်တာပေါ့နော်ဟိုသတင်းစာဝယ်ဖတ်မယ်ဆိုရင်လည်းသတင်းစာဆိုင်ပွားရမယ်ဒါဟိုကြာတာပေါ့ဥမာဖုန်းမိုးလင်းတာနဲ့ online ဖွင့်လိုက်ဖွင့်ပြမှဒီဖုန်းပေါ်မှာကြည့်လိုက်ရတယ်ဆိုရင်ဒါသတင်းကမြန်တယ်ပေါ့ဒီဟုတ်ပြီတော့ဒီဖုန်းကဟိုဆိုးကျိုးလဲရှိတယ်လို့ကောင်းကျိုးလဲရှိတာပေါ့နော်ဒါတော့ဟိုဒွန်တွဲနေတဲ့အရာတစ်ခုဆိုတော့လဲ
အခုအရင်တော့ဆိုလို့ရှိရင်စားရည်ပါဆိုရှင်စာအုပ်ဆိုင်တွေပါသွားမှ channel ဆိုလို့ရှိရင်ဌာနဆိုင်သွားမှကိုကသွားပြီးတော့တိရမှာလဲရှိရလေအခုကျတော့ဖုန်းပဏာနဲ့ကိုကအဲ့မျိုးကိုတိကျတဲ့တခြင်းကိုချက်ချင်းကောက်ပြီးရောရှာလာလဲလဲ15မိနစ်ဆို15မိနစ်အဲ့လိုမျိုးအဲ့မိနစ်အတွင်းမှာပြန်ပြီးတိရရောတော့အဲ့လိုသုံးလို့အချင်းကြည့်ပါရဲ့လို့ပါဖုန်းလေးပါပေါ်လာတဲ့အတွက်ပေါ့နော်အဲ့အချိန်ကုန်လွတ်တာမယ်လူတတာမယ်ပေါ့အဲ့တခုเดี๋ยวกูติดจนแล้วจะทีนตีอ่ะมั้ยไอ้ตัวกูก็โมจาไปแล
้วโหพูดดุดาก็ตลอดเวลายาไปสมมั้ยเนาะโหเฉยกันตันตานี่กูตีอ่ะดิกูอ่ะโหกูอ่ะไอ้กูโหบ่เนาะผิดเนี่ยเนี่ยดิกูอ่ะไม่ยอมขึ้นมาเลยกูอ่ะดีมาแต่ถ่ายเน้นได้ฉิโลยาเลยมั้ยพูดดุดาอุมาพยายามไปเลยจนกูอ่ะดีอย่างเนี่ยตีตัวคู่ยาเลยว่าอย่างตัวตลอดเลยพอดีไปเลยพูดดุดายาไปใ
ช่ๆเนี่ยโหดน่ะแล้วอีกโมดน่ะแล้วอีกไม่ได้นะก็เปลี่ยนมาเลยทีนี้มาမြမဆိုင်ရဲ့မြောက်ရည်ရဲ့အတွင်းလက်ကြည့်လိုက်တော့စစ်စစ်ရဲ့ရန်နာမျိုးပေါ်လာတာကိုသူကသိကြတယ်မြန်မာနိုင်ငံမှာ
ကို
ဒီနေ့မှာပဲဖေ့စ်ဘွတ်လူမှုကွန်ရက်တုံးတူတန်း၂၀ကျော်ရှိနေတာကြောင့် Facebook ကိုလည်းသတင်းထဏာကြီးတွေကသတင်းဖြန့်ဝေတဲ့ကြားခံတစ်ခုအဖြစ်နဲ့အသုံးပြုလာကြပါတယ်။မြန်မာနိုင်ငံမှာ Facebook သုံးဆွဲသူတွေများလာပြီးတဲ့နောက်မှာသတင်းဖြန့်ဝေမှုပုံစံပြောင်းလဲသွားတယ်လို့ Information Matrix ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိမ့်ကပြောပါတယ်။အဲ့တော့ကျွန်တော်တို့ဟိုအရင်ကဆိုရင်ကျွန်တော်တို့ကဒီ
ဒီစာပေစည်းရလေသူတို့ရဲ့ဒီစည်းမှုဝါဒတွေကိုရုပ်သိမ်းသွားပြီးတော့ဖြေလျှော့ပေးလာတဲ့အချိန်နောက်ပိုင်းပါပေါ့နော်ကျွန်တော်တို့ကဒီ ဒီဂျာနယ်ရရောင်းအားတက်လာဒါပေမဲ့အဲ့အချိန်မှာတော့ဆောင်ရည်ရအများဆုံးက3000ကျော်အဲ့အဲ့ဝင်းကျင်ပဲရှိတယ်အဲ့ခေတ်ကနေကျွန်တော်အခုလိုမျိုးဆိုရှယ်မီဒီယာတွေပေါ်လာတဲ့ခါမှာဒီဆိုရှယ်မီဒီယာသုံးဆွဲသူကဒီတန်း20ဝင်းကျင်လောက်တိကိုဟိုရှိလာတဲ့ခါမှာဒီအဲ့လူတွေအားလုံးနေပါကဒီဆိုရှယ်မီဒီယာဘဝနေတဆင့်ကျွန်တော်သတင်းမီဒီယာတွေစာမျက်နှာတွေအလွယ်တကူ like လုပ်ထားလို့ရတယ်ဆိုတော့ဒီသတင်းတွေကပို့ပြီးတော့လည်းမြန်ဆန်သွက်လက်လာတယ်ပို့ပြီးတော့
ဖန်နေလို့ရတယ်ဆိုတော့ဒါမီဒီယာရဲ့ဒီဒစ်စထရီဘျူရှင်းမော်တွေကတော့အများကြီးပြောင်းသွားတယ်ဆိုတော့ကျွန်တော်တွေ့နိုင်ရမှာ။မြန်မာနိုင်ငံနေရာအနှံ့မှာရှိနေကြတဲ့စမတ်ဖုန်း၃သူတွေစီသတင်းအရောက်ပို့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုစမတ်ဖုန်းတွေပေါ်ကတဆင့်ဖတ်နိုင်နားဆင်နိုင်အောင်လုပ်ပေးနေတဲ ဆောင်မှုတွေအကြောင်းကိုအခုလိုရှင်းပြပါရစေ။
ကျွန်တော်တို့ဘလူးအိုရှင်ကတော့ဒီကျွန်တော်တို့ဒီမီဒီယာမှာ2009နောက်ကနေပြီးတော့အင်တာနက်ဒီဆက်လုပ်ကြတဲ့ကျွန်တော်တို့စပြီးလုပ်ပါတယ်။အဓိကတော့ဗာလဲဆိုတော့ mobile operator တွေပြောင်းလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကဒီမီဒီယာသတင်းတွေကိုကျွန်တော်တို့ကပထမဆုံး SMS နဲ့ပေးတယ်ခင်ဗျ။ဆိုတော့ပထမဆုံးဒီ MPT ပဲပေါ်တဲ့ခင်မှာကျွန်တော်တို့ SMS နဲ့ပေးတယ်။နောက်တစ်ခုဒုတိယအစီအစဉ်ကတော့ကျွန်တော်တို့ကဒီဟိုဟာ IVR လို့ခေါ်တာပေါ့ Voice Blast လို့ခေါ်တယ်။ Automatic တလုံးကျွန်တော်တို့ telephone ခေါ်လိုက်တယ်။ telephone ခေါ်ပြီးတော့ phone ring တိုင်းမျိုးကြားလို့ရှိရင်သူသတင်းတွေကိုကြားတယ်ပေါ့နော်ဆိုတော့အခုတတိယကတော့ကျွန်တော်တို့ကဗာလဲဆိုတော့ video content တွေအနေနဲ့ပေးပါတယ်ခင်ဗျဆိုတော့ဒီ3ခုနဲ့ကျွန်တော်တို့ကဒီ Blue Ocean ကနေပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ media တွေရော international မှာရှိတဲ့ media တွေရောကိုကျွန်တော်တို့ mobile အသုံးပြုသူတွေကိုကျွန်တော်တို့အဲ့ဒီ platform 3ခုကနေပေးနေပါတယ်ခင်ဗျဟာ
သမရဦးသိန်းစိန်လက်ထက်မှာပုဂ္ဂလိက telecom ဆက်သွယ်ရေးလုပ်ငန်းတွေကိုလုပ်ကင်ဝင်ပေးခဲ့ပြီးတဲ့နောက်ပိုင်းဒေါ်လာထောင်ချီပေးခဲ့ရတဲ့ phone sim card တန်ဖိုးဟာဒေါ်လာဝန်းကျင်လောက်အထိကိုဈေးကျသွားခဲ့ပါတယ်လက်ကင်ဖုန်းမသုံးနိုင်ခဲ့သူတွေ smartphone တွေသုံးလာနိုင်ကြသလိုအဖိုးအခတက်တက်တာတာနဲ့ data ဝန်ဆောင်မှုတွေကြောင့်ညံနှုံးမြင့် internet ကိုပါသုံးလာနိုင်ကြပါတယ်။ဒါကြောင့်မြို့ကြီးတွေမှာတင်မဟုတ်တော့ဘဲမြန်မာနိုင်ငံတနိုင်ငံလုံးကလူတွေဟာလက်ကင် smartphone ပေါ်ကတဆင့်သတင်းတွေရနိုင်လာကြတယ်လို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယာရဲ့ CEO Jess Peterson ကပြောပါတယ်
။ We actually have close to 100% mobile phone penetration in Myanmar.And what's really interesting is that most of those mobile phones are smartphones and they have access to the internet through 3G and 4G data.
ဒီမနက်ကမှလူကြီးရဲ့တရားရခင်တို့ညီပါလက်ကင်ဖုန်းသုံးတဲ့အချိန်ကိုရောက်ကန်နေနေပါစိတ်ပျော်စိတ်ဝင်စားဖို့ကောင်းတာကလက်ကင်ဖုန်းအများစုကစမတ်ဖုန်းတွေဖြစ်ကြပါတယ်အဲ့တော့လူတွေအနေနဲ့ညံနှုံးမြင့် 3G 4G အင်တာနက်ဝန်ဆောင်မှုတွေကိုရနိုင်ကြပါတယ်ညံစတန်နေဇင်းနှုံးလည်းမကြီးတော့ဘူးဆိုတော့မြန်မာတိုင်းကလုံးရန်ကုန်မန္တလေးလိုမြို့ကြီးတွေမှာမဟုတ်ပါဘူးတနင်္ဂနွေလုံးမှာသတင်းတွေဖြောပြီးရေးတွေကိုကိုပိုင်လက်ကင်ဖုန်းတွေပေါ်ကနေတော့ရနိုင်ကြပါတယ်။သိမကြခင်နှစ်ပိုင်းကမှအခုလိုမျိုးဖြစ်သွားတာပါ။အခုဆိုလို့ရှိရင်လူတွေကပြည်တွင်းသတင်းတွေကြီးမဟုတ်ဘူး။ပြည်ပသတင်းတွေကိုတော့မှ Facebook လိုမျိုးလူမှုကွန်ရက်ပေါ်ကနေပြီးတော့ရယူနေကြပါပြီ
။ဒီကနေ့သတင်းမီဒီယာတွေကြားမှာ Facebook ကအားကိုးစရာကြားခံတစ်ခုဖြစ်ပေမဲ့သတင်းပေးနိုင်တဲ့နေရာမှာကန့်သက်ချက်တွေရှိတာကြောင့်အားနည်းချက်တွေရှိတယ်လို့မျိုးစိမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားမှုလည်းဖြစ်တဲ့ဦးဆုံးမြင့်ကပြောပါတယ
်ဟို video ဆိုရင် 10 minutes လောက်ပဲ the clippings ပေါ့နော်ဟို text အကြောင်းညာဆိုရင်လည်းရေးတဲ့စာသားဆိုရင်လည်းတူတူတုတ်တုတ်ပဲခေါင်းစဉ်လောက်ပဲပြီးတော့ Facebook ဆိုရင် live လုပ်ပေးတာပေါ့ Facebook ကနေ live လုပ်ဆိုတော့ဒါကသူ့ရဲ့တတ်မှတ်မှတ်နီးလေးကြီးရှိတာပေါ့အဲ့ဒါလေးလုံနိုင်ရင်မြန်မြန်ဆန်ဆန်ရောက်သွားတယ်ဒါပေမဲ့အားနည်းချက်ကပါလဲဆိုပြည့်ပြည့်စုံစုံအချက်လက်မရပြည့်စုံစုံအချက်လက်တွေကြတော့ခုနက website လိုဟာမျိုးရှိတယ်ပုံနှိပ်လိုရှိတယ်သူကအချင်းကြားတယ်အဒီ check Facebook လိုချက်ချင်းမရဘူးဒါပေမဲ့လည်းအဲနောက်တစ်နာရီလောက်တွင်မှသူကအပြည့်စုံရတယ်ပုံပြီးပြည့်ပြည့်စုံစုံရတယ်နောက်တရက်အတွင်းမှာပြည့်ပြည့်ပြည့်စုံရတယ်ဆိုအဲ့ဒီနှစ်ခုကိုကျွန်တော်ကမျှသုံးတာပဲဘယ်လိုသုံးလဲဆိုတဲ့ရည်ရွယ်ချက်ပေါ်မှာဘာကြောင့်သုံးလဲဆိုတဲ့ရည်ရွယ်ချက်ပေါ်မှာပဲမူတည်ပြီးတော့အဲလုပ်တာပေါ့နော်ဒါပေမဲ့နှစ်ချက်လုံးမှာအားနည်းချက်ရှိတယ်နှစ်ခုလုံးမှာ Facebook ဆိုရင်လည်းဘာဖြစ်လဲအပြည့်စုံမရဘူးအဲ့ဒါမှဟိုဒီကြားထဲမှာ Facebook မှာအားနည်းချက်တွေတက်မှာ social media မှာအားနည်းချက်တွေတက်မှာအဲဟိုအမှန်ကိုအမှားလို့တာရှိတယ်လို့အမှားကိုအမှန်ပြန်လို့တာရှိတယ
်သတင်းဌာနတွေသတင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကသတင်းတွေကို smartphone သုံးသူတွေစီအရောက်ပို့ပေးနိုင်အောင်စီစဉ်လုပ်ထားပေမဲ့သတင်းကိုလေးလေးနက်နက်သိချင်သူတွေသတင်းတံပိုးထားသူတွေကပဲဒီဝန်ဆောင်မှုတွေကိုအဖို့အခအကုန်ခံပြီးတော့တကူးတကအရယူနေကြတာပါအများစုကတော့ Facebook ပေါ်မှာလွယ်လွယ်မြင်တွေ့ရတဲ့သတင်းတွေကိုပဲဖတ်နေကြည့်နေကြတာဖြစ်ပါတယ်
ကျွန်ဒီမှာလည်းကျွန်တော်တို့ကလူတန်းစား2ရက်ရှိပါတယ်တရက်ကတော့ဗာလဲဆိုရင်လူငယ်တွေဒီ teenager တွေ20အောက်လူတွေကတော့သူတို့ကတကူးတကဒီ service ကိုမယူကြဘူးဘာလို့လဲဆိုတော့သူတို့ကဒီ Facebook မှာပဲပျော်မွေးနေတယ် Facebook ကဟာဒီနေပဲသူတို့ကဒီ share လို့ရတယ်ပေါ့ကျွန်တော်ဆီမှာဒီသတင်းယူတဲ့လူတွေကလူကြီးပိုင်းများတယ်ခင်ဗျလူကြီးပိုင်းဆိုတာက35နှစ်အထက်လူတွေများတယ်အထူးသဖြင့်ဒီ45နှစ်50အသက်60ထိလူတွေပေါ့နော်ဆိုတော့သူတို့ကတော့ဗာလဲဆိုတော့ဒီလို Facebook ကို share တာထက်စာရင်သူတို့စီကိုဒီလိုကျွန်တော်တို့ကနေပြီးတော့အရောက်ပို့ပေးတဲ့ service မျိုးကိုပို့ပြီးဟိုကလုပ်ကြတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့စီမှာ channel သတင်းစာတွေကများလာတယ် channel သတင်းစာတွေကများလာတဲ့အခါတနေ့ကိုထွက်တဲ့ channel ရောသတင်းစာကိုလိုက်ပြီးဝယ်ဖတ်ဖို့ဆိုတာကဟိုမလွယ်ဘူးပေါ့နော်မလွယ်ဘူးနောက်တစ်ခုကတော့ဗာလဲဆိုတချို့ဟာတွေဆိုသတင်းတွေထက်နေတာပေါ့ဆိုတော့ဒီလိုမျိုး service ကိုယူလိုက်လို့ရှိရင် channel သတင်းစာထက်သူကပို့ပြီးတော့ effective ပို့ဖြစ်ပါတယ်ဆိုတော့အဲဒါကြောင့်တကယ်လူကျင်တဲ့လူလက်ပိုင်းနဲ့လူကြီးပိုင်းအောင်တော့ကျွန်တော်တို့ service တွေကို subscribe လုပ်ကြပါတယ်ခင်ဗျာ
အဲ့ဒီလို Facebook သုံးသူတွေစီကိုကိုယ့်ရဲ့သတင်း website တွေစီလာကြည့်အောင်သတင်းဝန်ဆောင်မှုတွေရယူလာအောင်လို့ဘယ်လိုလုပ်နိုင်မှာပါလဲ
Facebook မှာကျွန်တော်အကုန်ပြလို့လည်းမရဘူးပြလို့စိတ်ဝင်စားဘူးအဲ့တော့ဒါပေမဲ့စိတ်ဝင်စားတဲ့လူကတော့ရှိတာပဲဥပမာအဖြစ်သတင်းကိုပြပြစနိုင်ငံရေးစိတ်ဝင်စားတာပဲပြည်လူမှုရေးစိတ်ဝင်စားတာပဲပြည်ဟို celebrity ကြောင့်စိတ်ဝင်စားစီးပွားရေးစိတ်ဝင်စားသူတို့ကိုကျွန်တော်တို့ပြန်ပြီးတစ်ဆင့်ပြန်ခေါ်ရတာခေါ်တဲ့အခါကျတော့ဥပမာအဖြစ် Facebook မှာ daily တင်မယ်ပြီး link ပေးမယ် website သွားမယ်အဲဒါမှမဟုတ်ရင်အရင်ကနေ link ကိုပေးမယ်အဲ TV video footage ကိုသွားမယ်ဆိုတော့အဲ့လိုမျိုးပေါ့တစ်ခုခုနီးလမ်းတစ်ခုနဲ့သူတို့ပြန်ပြီးတော့ဒါမှမဟုတ်လူတိုင်းသွားမှာမဟုတ်ဘူး Facebook ကမြန်မာယူနာ Facebook ကဖတ်တာတောင်မဟုတ်ဘူး Facebook ကပို့တာသူ push လုပ်တာတော့ဒီလိုလေးလုံနဲ့လုပ်တာဆိုတော့အဲ့ဒီဂျာထဲမှာစိတ်ဝင်စားတဲ့လူကိုတနည်းနည်းနဲ့တနေရာကိုခေါ်သွားဖို့ဆိုတဲ့ဟာကိုပဲကျွန်တော်တို့ကနီးလမ်းရှာပြီးတော့လုပ်တဲ့အခါကျတော့ကဲ application download လုပ်ချင်လားဖတ်တင်တဲ့ဆိုတော့ဖတ်တာတော့မရှိဘူးတော်မြန်မာကြီးမှာ50တန်း50ကျော်လူကြီးရှိတယ်အဲ့ဒီတမမဘယ်တော့ကဘယ်ဟာကိုစိတ်ဝင်စားတဲ့ဟာကိုကျွန်တော်တို့အလုပ်ကအဲ့ဒီစိတ်ဝင်စားမဲ့ညီလန်းပေါင်းစုံကိုကျွန်တော်ကအစဉ်တင့်လေးလုပ်ပေးထားဖို့ပဲကျွန်တော်ရဲ့စင်ကွန်မှုရဲ့အလုပ်ကအ
ွန်လိုင်းပေါ်ကနေဒီအထူးသဖြင့်လူမှုကွန်ရက်တွေပေါ်ကနေပြီးတော့သတင်းရယူသူတွေများလာတာနဲ့တစ်ဆက်တည်းမှာပဲဒီသတင်းပြုပြဿနာဟာလည်းစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။ဒီမှန်ကန်တဲ့သတင်းတွေကိုလူတို့ရဲ့ကြားထဲကိုဒီထိုးပေါက်ရောက်နိုင်အောင်လို့ပို့ပေးနိုင်အောင်လို့သတင်းဌာနရဲ့အနေနဲ့ဘယ်လိုမျိုးဆောင်ရွက်နေသလဲ။အဲ့လိုလုပ်တဲ့နေရာမှာရောဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာကိုတော့နောက်တစ်ခေါက်အစီအစဉ်မှာတင်ပြပါမယ်ရှင်။ဒီမှာအစီအစဉ်မှာပါ
။မြမရီယာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့တင်းလာနေမနေ့ပဲအစီအစဉ်လေးကိုမနက်9:00အထိလိုင်းနူမီတာ24 kHz 12.1139 လိုင်းနူမီတာ40 kHz 9443လိုင်းနူမီတာ51 kHz 5805နဲ့လိုင်းလတ်190တို့ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှပေးစာများကမ္ဘာဒေါ်လာထူးခြားဆန်းများသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီတဲကမှအခုရင်ဆုံးတော့မအေးတန်တာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်မှာဒီဂီတပညာရှင်တို့နဲ့ပတ်သက်ပြီးအထူးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
ရှင်တယောက်ပါမတော်မနေတော်ရမယ်လမ်းဆိုရင်လည်းနှမျောမိပါတယ်ကောင်းရာသူကတိရောက်ပါစေကိုတိုးကြီးပြီးတော့ကိုရဲလွင်အရင်ဝန်းနဲ့ကိုကောင်းပါတယ်နှမျောမိရဲ့ဗျာကောင်းရာသူကတိလာကြပါစေမြန်မာနိုင်ငံရဲ့ရေဒနာတပါဆုံးရှုံးရတာပါဟိုးတစ်ဖက်ကတရားဒေသနာအာယုံဦးရဲ့ရွမ်းစွမှုတွေနဲ့တွားရလာဦးရဲ့ကောင်းသောဘုံကိုရောက်ပါစေလို့ဆုတောင်းပါတယ်ဗီယိုရေးပရိသတ်တီကွယ်လွန်သူဥယျာဉ်လွင်မြစ်စီမာလိုင်းတွင်အမတ်တရားဝန်နေစကားတွေဆိုလာကြတာပါဒီလိုမှတ်ချက်လေးတွေဖတ်ရတော့သူဖန်တီးခဲ့တဲ့တေးတံတွေသူပြောခဲ့တဲ့စကားတံတွေကိုပြန်ပြီးတော့ကြားရအောင်လုပ်ပါတယ
်
ဘာလို့လို့တို့ရင်တော့တေဆုံးကွယ်လွန်သွားတယ်ပေါ့ကျွန်တော်တို့အတွက်ကျတော့ဦးရဲကဒီတေဆုံးကွယ်လွန်သွားတာမျိုးမဖြစ်နိုင်ဘူးကဦးရဲကကျွန်တော်ပြည်ရဲ့တနည်းအထိစစ်ပုံရေးတွေတိကျချတာတောင်းရမှုသူ့ရဲ့မေတ္တာတရားတွေသူ့ရဲ့ကျွန်တော်တို့ပေါ်ထားတဲ့ရဲဘော်ရဲဘက်စိတ်တရားကျွန်တော်ပြည်ရဲ့တနည်းအတိုင်းမိတဲ့သူကမဟုတ်ရင်တော့အကျိုးချောင်းစီပြောတိုင်းမှာကျွန်တော်တတိယနေတော့မှာဖြစ်ပါတယ်ကျွန်တော်အတွက်တော့ဦးရဲကပြေဆုံးခြင်းမရှိတဲ့အမှုပညာပရဟိတနိုင်ငံရေးဆုံးဖို့တူဖြစ်ပါလေခင်ဗျာ
မြစ်စီမောင်နိုင်ကိုရဲလွင်ဇူလိုင်လ10ရက်နေ့ကပဲဆုံးမသွားခဲ့တော့သူ့ကိုချစ်တဲ့သူတွေသူ့ရဲ့ဂီတကိုမျက်နှာကျသူတွေအတွက်တံပိုးဖြတ်လို့မရတဲ့ဆုံးရှုံးမှုကြီးတည်းဖြစ်ခဲ့တာပါတီးရေးကျေးဆိုဆောင်းလိုင်ကတော့ဦးရဲရေကျွန်တော်စိတ်ကျွန်တော်နှံ့ငယ်ကျွန်တော်အတိတ်တရားတွေမှာဦးရဲထာဝရရှိနေမှာပါကျွန်တော်ရိုသေးစွာရှ िख ုပ်ဥချကတော့ရင်လေးစားစွာအလေးပြုလိုက်ပါတယ်။လမ်းပြပေးခဲ့သမျှ၊ဥဆောင်ပေးခဲ့သမျှတို့အတွက်ကျေးဇူးပါလို့သူရဲ့ Facebook အစာမျက်နှာမှာစာတို့လေးရေးတင်လာပါတယ်
။ကျွန်တော်မြောက်တဲ့ရေချက်နှဖုံးသားကဘလို့ပါတာလည်းမသိဘူးပေါ့ဗျာ။အဲ့ရွှေဝါရောင်တန်ခါအရေးကြီးအပြီးမှာဥချော်သူတို့ရန်ကုန်နိုင်ခုမှုအတင်းကိုကျွန်တော်တို့နှစ်ယောက်လုံးအပြိုင်နဲ့တနည်းလေအသိဝင်ပေါ့။အဲ့ဒါဥချော်သူတို့ကုန်ပြူရဲ့အတင်းဝင်ပုံစံကတော့ကျွန်တော်မြောက်ကနားရေးကုညီမှုရပါဝင်တင်ရဲ့အဲဒီတော့ရာသက်ပံဆိုပါကြတဲ့ရာသက်ပံကုန်တူးရောက်အတင်းသားနှစ်ယောက်ပေါ့လေအဲလိုကျွန်တော်တို့ဝင်ရောက်ဖြစ်ခဲ့ဝင်ရောက်ဖြစ်ခဲ့ပြီးတော့ဥကျော်သူတို့အမဆွေကြီးကိုတို့ကျမတို့တမ်းမြော်လို့လည်းဒီအဲတော့ကတော့မြန်မာဒီမိုကရေစီအခွင့်အရေးတွေအခွင့်အလမ်းတွေကအဲ့မပွက်လန်းသေးဘူးကြအဲဒါကျွန်တော်တို့အတူတကွနဲ့တူပြီးအချင်းကြီးရဲ့နဲ့အချင်းတော်တော်များများကိုစော်ဖြတ်ခဲ့ပြီးပါတယ်။ဦးရဲ့လူနဲ့ကျွန်တော်နဲ့ပို့ပြီးတော့ရင်းချပြီးတော့က ချင်းမင်းတွေ့တာတွားရဖို့အကြောင်းရင်းကတော့အမေရိကန်ပြည်တော်စုမှာရှိကြတဲ့ဒီပြည်သူ့ကောင်တွေအတင်းကပြည်ရလွန်ရဲ့ဆမတော်တမ်းမြင်အောင်ကျွန်တော်ရဲ့လူမျိုးရေးနိုင်ငံရေးကိစ္စတွေအမေရိကန်နိုင်ငံတော်ဝန်မှာရှိတဲ့မြန်မာပြည်သားတွေနားလည်အောင်ဆိုပြီးကျွန်တော်တို့ကိုဖိတ်ကြားပြီးတော့အမေရိကန်ပြည်တော်စုကိုဖိတ်ကြားပြီးပြည်နယ်14ခုမှာလိုက်ပြီးတော့ခေါ်ပြောဆွေးနွေးစစ်ဆုံးမှုလုပ်ဝင်ကြတာပေါ့ဗျာ။အဲ့ဒီအချိန်မှာတော့ကျွန်တော်နဲ့ဦးရဲလိုလာရက်ပေါင်း68လောက်ပြီဗျာ။အဲ့နောက်ကိုကျွန်တော်တို့အတူတကွနေထိုင်စားသောက်သွားလာအချိန်အတူတူကုန်ခဲ့ကြတာပေါ့လေ။အဲ့ဒီခီးစဉ်ကတော့ကျွန်တော်တို့အမှတ်ရအများရှိတယ်ဗျာ။ကျွန်တော်ဦးရဲလိုရှိရနေပြီးတော့အများကြီးပဲလေးလာတူဝင်ကြတယ်ဗျာ။သူစိတ်ထားသူကတော့သူမြတ်တာတရားသူခိုင်ရင်ချက်သူကိုချင်းတရားအစသဖြင့်ပါအများကြီးပဲကြကျွန်တော်အများကြီးရခဲ့ပါတယ်အထူးသဖြင့်အဲ့မှာနယူးယောက်မြို့မှာမုံတိုင်းကြီးကြီးတစ်ခုတိုက်တယ်အဲ့ဒါနှစ်ရက်လောက်အင်းထဲမှာနေကြရတယ်ကျွန်တော်တဲခိုးလဲကိုဝေလာဆိုတဲ့မိတ်ဆွေပေါ့အဲ့တော့ကတော့သူကပြည်သူ့ပေါ်ရင်အင်းဥက္ကဋ္ဌပဲအဲ့ဒါပိတ်မိနေတာဗျာမှောက်မှောက်မုံတိုင်းထဲမှာဆရာမကြီးတော်တမီးအောင်အမျိုးသမီးဖြစ်တဲ့အတွက်အမျိုးသမီးတဦးရဲ့အိမ်မှာတဲခိုးဆရာမကြီးအင်းကအမိုးလာလာတယ်ကျွန်တော်တို့ကတော့တိုက်ခါမှာဆိုတော့အီးဇန်နမေ48နာရီလောက်အပြင်မထွက်ဖဲနဲ့ဖြတ်ဆန်းတာပေါ့ကြာအဲ့ဒါဦးရဲကမောင်းတိုင်းကြားမှာတော့ဂီတာလေးတီးလိုက်တစ်ချင်လေးပုံလိုက်ကျွန်တော်ကလည်းဂီတာလေးဖြောလိုက်သူဆိုတဲ့တစ်ချင်လေးဒီကလိုက်တီးလိုက်လိုက်ပုံလိုက်နေပေါ့အဲ့ဒါလည်းဘောရပါတကယ်အမှတ်တရမျိုးကြအခုဒီကွယ်လုံတော့ဒါလေးပြန်ကျွန်တော်အချိန်တိုင်းသူနဲ့ဖြတ်ဆန်းနေရတဲ့နေ့ရက်ကိုပြန်ပြီးတော့ညောင်းချိန်ပြီးနေတာပေါ့ကြာ
တန်ရှင်တွေကိုဖန်တီးတဲ့ဦးရဲလွင်မြစ်စီမာလိုင်းကအသေးရောဂါနဲ့ကွယ်လွန်သွားတဲ့ချိန်မှာတော့တိုင်းပြည်အတွက်အများအကျိုးပြုလုပ်ငန်းတွေလည်းတော်တော်လုပ်ပေးခဲ့သလိုသူ့ရဲ့ပရိသတ်တွေဂီတရရတာတွေအများကြီးခြံထားပေးနိုင်ခဲ့ပါတယ်။သူ့ရဲ့နောက်ဆုံးခီးကိုကိုယ်တိုင်လိုက်ဖို့နှုတ်ဆက်ခွင့်မရတဲ့သူကိုရဲလွင်ရဲ့ဂီတအပေါင်းတင်တဲ့ဖြစ်လူမှုရေးနိုင်ငံရေးကိစ္စရပ်တွေကိုအတူတကွာတစိတ်တဝန်းနဲ့လုပ်ခဲ့ကြသူလည်းဖြစ်တဲ့စောင်းနိုင်ကတော့ကိုရဲလွင်ကသူ့ရဲ့စိတ်ကူးပုံရင်ထင်မှာအမြဲတမ်းရှိသွားမယ်သူဆိုတာသိကြနေရပ
ါ2014ဧပြီလမှာမြန်မာပြည်နဲ့ကျတော့နိုင်ငံရဲ့ခြားမှာနေထိုင်မှုကျွန်တော်ဖောက်ခွာလာခဲ့တယ်။အဲ့ချိန်မှာတော့ကျွန်တော်ဦးရဲလွင်အပါအဝင်ကျွန်တော်မိတ်ဆွေတော်တော်များများကိုနှုတ်ဆက်ခွင့်မရခဲ့ပါဘူး။အဲ့ဒီမှာကျွန်တော်နှုတ်ဆက်ခွင့်မရတဲ့အတွက်ဒီဘက်နိုင်ငံရဲ့ခြားရောက်ပြီးတော့3လလောက်အကြာမှာတော့ဦးရဲလွင်နဲ့ဖုန်းပြောရပါတယ်။ဖုန်းပြောတော့ဦးရဲလွင်ကျမ်းမာကြီးကအဲ့တော့တော့ကျွန်တော်အဖဲယောဂါလို့ကျွန်တော်မသိဘူးကြ။သူ့မှာတော့ယောဂါအဖဲလေးတွေလို့ခေါ်ရမယ်ယောဂါလေးတွေရောရှိရပါဘူး။အဲဒါလေးတွေကိုဂရုစိုက်ဖို့ကျွန်တော်မှားပါတယ်သူ့ကို။အဲ့တော့ဖုန်းပေါ်ကကျွန်တော်ချစ်ချစ်ခင်ခင်ဟိုအားပဲကြ။ပုံမှန်အတိုင်းပဲပေါ့နော်ကျွန်တော်တို့ရင်းကိုမိတ်ဆွေတွေပေါင်းတင်ဆက်ဆံရေးမျိုးနဲ့ပဲစကားတွေပြောရှာတယ်။ပြီးတော့သူ့ရဲ့ပိုင်းရဲ့လမ်းကိုသူဆက်လုပ်တယ်နောက်ကျွန်တော်2015ဒီအထွေထွေရွေးကောက်ပွဲမှာလည်း NLD ကိုပံ့ပိုးတဲ့အမှုပညာရှင်တွေကတော့သူကထိုင်ကအထင်ကြီးပါဝင်ခဲ့တဲ့ပေါ်လေးသူကတော့ပြည်တွင်းကနေလုပ်တယ်ကျွန်တော်တို့ကတော့ပြည်ပကနေလုပ်တာပေါ့လေအများအားတော့ရဲလွင်နဲ့ကျွန်တော်တို့ကစိတ်ကူးစိတ်တမ်းနဲ့အထူးသဖြင့်နိုင်ငံရေးလူမှုရေးစိတ်ကူးစိတ်တမ်းနဲ့အငင်းပေါ်စရာမရှိတော့အောင်သဘောထားတွေတူကြတာတွေ့ရတယ်ကြဒီပုံကိုမျိုးကျွန်တော်ဒီအမှတ်တရစာလေးတွေကျွန်တော်ရေးပါတယ်ကျွန်တော်စာရေးဖို့ရှိတာတော့ကျွန်တော်ရဲ့ Facebook page လေးမှာရေးဖို့ရှိတယ်ဆိုတော့သူဟာတကယ်ကိုမြမပြည့်သားကောင်းတဲ့နာတူဖြစ်တယ်ဆိုတဲ့အကြောင်းကိုမကွယ်လွန်ခင်တည်းကကျွန်တော်ရေးနိုင်ခဲ့တယ်ဗျာညံ့နေရင်းညာကြည်ပြကမေးမှာI'm not afraid of the dark. ว่ามาบาบูมาแม่หมอตวยจาตําแม่โลบซอไตเช่ไม่ใช่เลยเนี่ยตุกขิตะเยตุไตจิตุหลูอยู่ตวยหลูตาฤดีพอเลยหลูตาฤดีตวยตะเกยยัดตีตวยอนุปัญญาสมาเอตะคันเลยใจเนาะอตวยขอปัญญาရှင်พอเนี่ยตุตวยดาขอดาฤดีไอ้ก้าวดาฤดีရှိเลยอ่ะอัตตะฤดีผุชะเนี่ยโหบาดิสะกะลงฤดีต้องน่ะพอเนาะตุอตวยขอฤดีตุอตวยขอเนี่ยตุโลยัดเตยอตุอนุปัญญา
တိုင်းကြွကတော့ကျွန်တော်ကိုယုံကြည်ရာကိုရဲဘုံကိုလောက်ကြဖို့ပေါ့နော်ကျွန်တော်လည်းကိုယုံကြည်ရာကျွန်တော်ဆွနလောက်လာတဲ့ခါကြတော့ပထမပိုင်းကြတော့ကျွန်တော်ယုံကြည်ချက်တွေကိုနားမလဲကြအောင်သို့တော်ဒီလိုလက်တွေဖော်ပြနေတဲ့ခါကြတော့နားလဲသွားတဲ့ခါကြတော့လည်းအဲ့တော့ကြောင့်တခြားသူတွေလည်းကိုယုံကြည်ချက်ကိုတော့ယုံကြည်စွာနဲ့ပဲပေါ့နော်ရှင်းတာမို့ကျွန်တော်တိုက်တွန်းပါတယ်အားလုံးငြိမ်းချမ်း
တွင်ငင်းငင်းရေးကိုတိတ်ကိုလူလာတဲ့ကိုရဲလွင်တယောက်အခုဆိုရင်ငင်းညာညာပုံပွားမှာအေးအေးချမ်းချမ်းနဲ့အနားယူပါတော့နော်ဘန်းခမ်းပြန်နဲ့တူပြန်လွင့်သွားတဲ့ဂီတငင်းငင်းရေးငင်းငရီရဲ့ဒေသန်သားတွေကသူ့ကိုချစ်တဲ့ပြည့်တတ်တွေအတွက်ထာဝရပြန်လွင့်နေမှာဖြစ်ပါလိမ့်ရှင
်ငင်းငင်းနဲ့မေးမကနာတော့စေခြင်းတန်တဲ့များတဲ့ချိန်မှာတော့သိနေမယ်เมียเพชรละกาก้องเกยมาเวลาเมสุญญะปโยเจเนเวงเวกวนซาเรญาอยู่ตวาเยยเยลันตวาเซญาอีเชิงคาเดเนญินเวละกาเวสุญญะละเซนปังเซ
မေးသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍမှာဂီတပညာရှင်ဦးရဲလွင်အမှတ်တရအထူးစီစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းစာဆရာဦးစီတော်မြည်ရဲ့ပြည်တွင်းသုံးသပ်ချက်ကိုတင်ဆက်ပါမယ်2020မှာငင်းငင်းရေးလုပ်ငန်းစဉ်အပြီးတက်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ် VOA မှအင်ဂျင်နိုင်ကကုညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကနေပြည်တော်မှာပြည်တော်စုညဉ့်ညဉ့်ညီလာခံ27ရာစုပင်လုံတတရအစည်းအဝေးဖွင့်ပွဲကျင်းပပါတယ်ဖွင့်ပွဲနေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင် KU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူးစေဖိုးနဲ့ရခိုင်မျိုးသားပါတီဒူဥက္ကဋ္ဌဒေါ်အေးနုစိန်တို့ကအမှာစကားပြောကြပါတယ်ထူးခြားတာတစ်ခုကတော့ဒေါ်ဆန်းစုကြည်ရဲ့မိခုံးမာရောဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့မိခုံးမာပါညဉ့်ညဉ့်ရေးလုပ်ငန်းစဉ်ကို2020မှာအပြီးသတ်ဖို့ဆန္ဒရှိတယ်အပြီးသတ်နိုင်အောင်ကြိုးစားကြပါဆိုပြီးပြောသွားပါတယ်လက်ရှိခြေအနေကိုကြည့်ရင်အစိုးရနဲ့ NCA လို့ခေါ်တဲ့တတိုင်းပြည်လုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရပ်စရိစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့10ဖွဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ရှိနေသေးတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေသေးတာ Sara Chinidi, Chinidi, the town of Sema, Ninian Lugans in a pizza and Babla Suragale, Megon Tosia Babe, Guruba Eddie John, Sunit in Babame.
A poor Megoma, Don Sansujiga, the town is said in him a time, not ten Nilagan, Tongjin, Chipanibo, Dinilagan, Tongjima, Yetinare, Democracy Net, Federal Sanya, Chiga Muri, a Bibia Tamabi, a Naga Democracy Federal Ditonsutra, a Chiga Omiadri, Kankai Mama, Disau Binibo, Yoman Tabarelu, Suare. A lot of Bojomuji mea hangale, long ends in Yaku, since them appear, the set his song yet bobby, Natana said in him, Jimba Dilome, Dudia Jay, Pitamsu, Ninja Nilaga, Siwema, Ninja long ends in ya, Pibia Si, song yet Dwaba, Lu, a later Daiton, Pioja, Luare, Lu, Joga Tibai, a coaching a Saji Dwaye, Nanu Winjin, Gala, Lu, Mansana Mare. ငင်းငယ်လုပ်ငန်းစဉ်တွေ2020မှာအပြည့်တက်ဖို့ဖြစ်နိုင်မဖြစ်နိုင်တွက်ဆရာမှာလက်ရှိ NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးငင်းငယ်လုပ်ငန်းစဉ်တွေအပေါ်လိုက်ပါမှုဝကရအေးအပါဝင်အင်အားကြီးမြောက်ပိုင်းမဟာမိတ်အဖွဲ့ NCA လမ်းကြောင်းနဲ့ရောက်လာနိုင်ခြင်းရှိမရှိရှိခဲ့ရင်ငင်းငယ်လုပ်ငန်းစဉ်အပေါ်လိုက်ပါမှုတက်မတော်ရဲ့ငင်းငယ်ရေးအပေါ ရမှာဖြစ်ပါတယ်။လက်ရှိအခြေအနေ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကအစိုးရနဲ့ KNU ၊ကရင်လက်နက်ကိုင်အဖွဲ့အစိုးရနဲ့ RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ဆက်ဆံရေးမှာပြဿနာတချို့ရှိနေပါတယ်။ KNU လွယ်မှုပလောဒေတာမှာတက်မတော်ဘက်ကလမ်းဖောက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်ရှိအချိန်လုံးဝပြေလည်သွားပြီလို့မဆိုနိုင်သေးပါဘူး။ RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ဆိုရင်လေလူမျိုးအလိုက်ကျင်းပဖို့ပြင်ဆင်ထားတဲ့အကျိုးစီးပွားပွဲတွေကိစ္စတက်မတော်ဘက်ကတားမြစ်မှုတွေနဲ့ကြုံရပြီးနောက်ပိုင်းအခုချိန်ထိပြေလည်မှုမရသေးပါဘူး။အရင်ဒုတိယအကြိမ်ပင်လုံအစည်းအဝေးကာလပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်း၁အဖြစ်အချက်38ချက်ကိုသဘောတူနိုင်ခဲ့တယ်ဆိုပေမဲ့နောက်ပိုင်းတိုင်းရင်းသားတွေဘက်ကတချို့အချက်တွေကိုသဘောမတူခြင်းပါပဲလိုက်လျောပေးခဲ့ရတယ်လို့ပြောဆိုထားတာလည်းရှိနေပါတယ
်။ဝါနဲ့ကချင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေညီညာရေးလုပ်ငန်းစဉ်တွေပါဝင်လာဖို့ကိစ္စကတော့အတော်လေးကိုခက်ခဲပါလိမ့်မယ်။လက်ရှိအဲ့ဒီအဖွဲ့တွေကသူတို့အနေနဲ့အစိုးရနဲ့တစုတစည်းနဲ့တွဲဆုံဆွေးနွေးလိုတယ်NC နဲ့မဆိုင်ပဲတရားသဘောတွေ့လို့တယ်လို့ပြောဆိုထားပေမဲ့ဒါကိုအစိုးရဘက်အထူးသဖြင့်တပ်မတော်ဘက်ကအသိမှတ်မပြုပါဘူးအစိုးရနဲ့တပ်မတော်ဘက်ကတောင်းဆိုနေတာကတော့ NCA စာချုပ်မှာလက်မှတ်ထိုးဖို့ပဲဖြစ်ပြီးအခြားဘယ်နည်းလမ်းကိုမှလက်ခံမဲ့ပုံမရှိပါဘူးအခြားတစ်ဖက်မှာတော့အဲ့ဒီအဖွဲ့ကြီး NCA လက်မှတ်ထိုးလာအောင်တရုတ်စိုးရဘက်ကဖိအားပေးတာတွေရှိတယ်တလို့ရှိပါတယ်ဖိအားသိကြီးရင် NCA အဝိုင်းဝိုင်းတဲ့ကိုရောက်ကောင်းရောက်လာနိုင်ပေမဲ့တခြားနိုင်ငံရဲ့အရာဆွေးနွေးမှုတွေကတော့ခက်ခဲနေဦးမှာဖြစ်ပါတယ်အကြောင်းကတော့တပ်မတော်နဲ့အဲ့ဒီလက်နက်ကိုင်အင်အားစုတွေဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကားလုံးပြောဆိုနေကြတာတူညီပေမဲ့တကယ်အတွင်အနှစ်သာရတဲ့အကြောင်းပြောဆိုရမှာတော့မိုးနဲ့မြေလိုကွာခြားနေလို့ပဲဖြစ်ပါတယ်တပ်မတော်ဘက်က2008ဖွဲ့စည်းပုံလောက်ကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပုံစံလောက်ပြောနေပြီးဝါလိုအဖွဲ့မျိုးကတော့ဒီကြားနိုင်ငံနီးနီးကွန်ဖက်ဒရေးရှင်းပုံစံရပ်ခန့်နေလို့ပါပဲပြောရရင်မြန်မာနိုင်ငံကတိုင်းသာလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားကြီးတဲ့အဲ့ဒီမြောက်ပိုင်းအဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်စီးအောင်ဖို့မလွယ်ကူသလိုပါဝင်လာရင်လည်းအလွန်ညှိရခက်မဲ့အနေအထားကြုံကြရပါလိမ့်မယ်
နောက်ထပ်အရေးကြီးတာတစ်ချက်ကတက်မတော်ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သဘောထားပါနီလာကန်ဖွင့်ပွဲနေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းကိုလေ့လာကြည့်ရင်တက်မတော်စစ်ကောင်းဆောင်တွေရဲ့တင်းမာတဲ့သဘောထားကိုမြင်တွေ့ကြရပါလိမ့်မယ်သူ့မိန့်ခွန်းထဲမှာတီရင်းလက်နက်ကိုင်အဖွဲ့အစည်းတွေပေါ်လာတာတီရင်းပဋိပက္ခတွေဖြစ်ပွားလာတာတက်မတော်နဲ့ဘာမှမဆိုင်ဘူးတက်မတော်ကဘာအမှားမှမလုပ်ခဲ့ဘူးလို့ဆိုထားပါတယ်ဒီနေ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုနိုင်ငံတော်အစိုးရနဲ့တက်မတော်ကတက်ကြွစွာဦးဆောင်ဆောင်ရွက်နေခြင်းဟာကျွန်တော်တို့မှအင်အားချိနဲ့နေလို့မဟုတ်ဘူးဆိုတာတတိချက်စီလိုပါတယ်လို့ဆိုပြီးပြောပါတယ်။မိကွန်းတနေရာမှာတော့နိုင်ငံရေးသမားတွေတိုင်းရင်းသားတွေအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ဆက်ဆက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်ချင်နေတာကိုသူတို့သိတဲ့အကြောင်းသူတို့အနေနဲ့ကတော့ဖွဲ့စည်းပုံပြင်ချင်ရင်ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အတိုင်းပြင်ဖို့တနည်းတက်မတော်သဘောတူမှပြင်ဖို့အထူးသဖြင့်နိုင်ငံတော်၏အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားတွင်တက်မတော်ကပါဝင်ထမ်းဆောင်နိုင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတာပါဝင်တဲ့နိုင်ငံတော်အခြေခံမှု48ချက်ခိုင်မာတည်တံ့ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်ပြောရရင်ငြိမ်းချမ်းရေးတိဆောက်ရေးနဲ့ပတ်သက်ရင်တက်မတော်ဘက်ကအပေးယူအညှိနှိုင်းဆိုတာတဲ့သူ့ရည်တည်ချက်အပေါ်မှာပဲရက်ခံသွားမယ်ဆိုတဲ့သဘောမြင်တွေ့ရပါတယ
်နောက်ထပ်အရေးကြီးတစ်ချက်ကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ရင်လက်ရှိ NLD အစိုးရရဲ့စွမ်းဆောင်ရည်ပါ ရင်းရင်းတိဆောက်ရင်းနဲ့ပတ်သက်ရင် NLD ဘက်ကစွမ်းဆောင်ရည်ဟာအားရစရာမကောင်းပါဘူးဒီအချက်လက်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020မှာရင်းရင်းလုပ်ငန်းစဉ်အပြီးသတ်ဖို့ဆိုတာမျှော်မှန်းချက်ဆိုတာကလွဲပြီးတကယ်ဖြစ်နိုင်ပွဲမရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်သတင်းစာဆရာဦးစီတော်မြင့်ရဲ့ဒီတွင်သုံးသပ်ချက်အစီအစဉ်ပြီးအခုတကတော့ကမ္ဘာဒေါ်လာထူးခြားစံပြသတင်းတွေကိုအလှည့်ရောက်လာပါပြီနယူးယောက်ပြတိုက်ကအရှိဆုံးလက်တဲ့တရုတ်နိုင်ငံယူတီစာပြိုင်ပွဲဆရာတွေကိုကိုငိမ့်ညံ့နဲ့မအီတန်စင်တို့စူးစီးတင်ဆက်တာပါပဲ
မင်းခင်ပြောင်းစုနယူးယောက်မြို့ကရီပလီရဲ့ယုံကြည်ယုံမြင်ခြင်းပြလိုက်မှာတော့ကမ္ဘာအရှိဆုံးဂင်းနစ်စံတေချိုးတဲ့လက်သေးရှိကြီးကိုပြတာလိုက်ပါတယ်အသက်82နှစ်အရွယ်စီဒဟာချီလရဲ့ဘေဘက်လက်ကထွက်တဲ့လက်သေးဟာ66နှစ်ကြာထိန်းသိမ်းခဲ့ရတဲ့လက်သေးဖြစ်ပြီးတော့ပြတဲ့ကိုလှူဒန်းထားတာပါလက်ချောင်းတစ်ခုစီကလက်သေးအရှိတွေကိုပေါင်းလိုက်ရင်တော့ပေ30နီးပါးရှိပါတယ်သူရဲ့အရှိဆုံးလက်သေးတစ်ခုဖြစ်တဲ့လက်မကလက်သေးဟာ6ပေကျော်ရှိပါတယ်သူလက်သေးမညက်ရတဲ့အကြောင်းကတော့သူတကယ်ချင်းနဲ့ရန်ဖြစ်ရင်နဲ့ဆရာကဝင်ရောက်ဖြန့်ဖြေရာကနေပြီးတော့ဆရာရဲ့လက်သေးကျိုးသွားတာကစတာပါလက်သေးကျိုးသွားတဲ့ဆရာကလက်သေးရှည်ထားဖို့လုပ်ရတဲ့ဂရုစိုက်မှုနဲ့အသေးစိတ်စောင့်ရှောက်မှုတွေကိုသူဘလို့မှနားလည်မင်းမဖြစ်ဘူးလို့ပြောတာကနေပြီးတော့1952ခုနှစ်ခေတ်ကဘယ်ဘက်လက်သေးကိုမညက်ဖဲထားခဲ့တာပါဆရာကကိုလွန်သွားပြီလားဆိုတာကိုမသိရပါပေမဲ့လည်းဆရာရဲ့ဆုံးမမှုကိုစိန်ခေါ်မှုအဖြစ်သတ်မှတ်ပြီးတော့ခုချိန်မှာတော့အောင်မြင်ခဲ့ပြီလို့သူကပြောပါတယ်လက်သေးကြီးတွေဟာရှည်လျားပြီးတော့လေးလံတဲ့အတွက်လည်းသူ့ရဲ့ဘယ်ဘက်လက်ကိုအသုံးပြုလို့မရပဲနဲ့လက်ချောင်းတွေဟာအမြဲတမ်းစူးစီးနေခဲ့ပါတယ်အဲ့လိုအခက်အခဲတွေရှိခဲ့ပေမဲ့လည်းသူဟာမိန်းမယူခဲ့ပြီးတော့ကလေး2ယောက်နဲ့မိ3ယောက်ရှိသူဖြစ်တယ်လို့အစိုးရစိုက်ပျိုးရေးမဂ္ဂဇင်းအတွက်လည်းဓာတ်ပုံဆရာအဖြစ်22နှစ်ကြာအလုပ်လုပ်ခဲ့ပါတယ်ရှင
်မြို့နိုင်ငံအလဲပိုင်းဟူနန်ပြည်နယ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့မြို့သီးစားပြိုင်ပွဲတော်ကိုကျင်းပခဲ့ပါတယ်။ဒီပွဲမှာအနိုင်ရသွားတဲ့သူက10မိနစ်ကျော်အတွင်းဥပွင့်မတက်ပူဆက်တဲ့မြို့သီးအတောက်90ကိုစားပြခဲ့တာပါ။အနိုင်ရသွားတဲ့တန်ရှုအိုက်ဝေအတွက်ရွှေစင်24ကာရက်ရှိတဲ့3ဂရမ်ရွှေပြားလေးကိုချီးမြှင့်ခဲ့ပါတယ်။ဒီပွဲကိုနင်းရှမ်းခရိုင်အတွင်းမှာရှိတဲ့ကစားကွင်းထဲမှာကျင်းပခဲ့တာပါ။တူဘတ်စကိုမြို့သီးအတောက်90ထည့်ထားတဲ့ပကံပြားကိုရေကန်ထဲယူသွားပြီးအမြန်ဆုံးစားပြရတာပါ။ဆရာဝန်တွေကလည်းအသင့်ဆောင်ဆိုင်နေပြီးတော့ရာသီဥတုကလည်းအရန်ပူနေတဲ့အတွက်ရှင်ပြိုင်သူတွေဟာမြုပ်သီးတွေထည့်ထားတဲ့ရေကန်ထဲမှာထိုင်ပြီးမြုပ်သီးတွေကိုစားရတာပါ။ Tobasco မြုပ်သီးဟာ Scoville အပူအဆက်အတိုင်းတားရဆိုရင်3000ကနေ5000အဆင့်ရှိပြီးတော့ Jalapeno နဲ့ Habanero မြုပ်သီးအဆက်တွေရဲ့ကြားအဆင့်မှာရှိတာပါ။ရေကန်ထဲမှာထည့်ထားတဲ့မြုပ်သီးတွေကတော့တိတ်မဆက်တဲ့မြုပ်သီးတွေဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေရဲ့အရေးပြားကိုအပူမလောင်စေဖို့ဖြစ်ပါတယ
်။တောင်အာဖရိကနိုင်ငံကကိတ်တောင်မြို့ဟာမိုးခေါင်ရေရှားတံကိုရင်ဆိုင်နေရတဲ့အတွက်အန္တာတိကတိုက်ကရေခဲတုံးတွေကိုဆွဲယူလာပြီးတော့လိုအပ်တဲ့ရေကြိုကိုမြို့တွေကိုပေးဖို့ကြံစီနေပါတယ်။ဒီနေ့အစောပိုင်းဆောင်းဥမိုးတွေမရွာခင်ကမြို့ကလူတွေအားလုံးရေကိုချိုးချန်နေရပြီးတော့ရေရရှင်တွေအတွက်အများပြည်သူသုံးရေပေးဝင်နေရတွေမှာတန်းစီရမလို့ဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းရေရှားမှုကတော့နောက်နှစ်တွေမှာလည်းပြန်လာနိုင်ပါတယ်။ရေခဲတုံးကိုလှောင်ထားပြီးတော့ရေချိုရဖို့လုပ်တာဟာယူတယ်လို့ထင်ရပေမဲ့လည်းဖြစ်နိုင်တယ်လို့အဓိကျညာကိုပေးခဲ့တဲ့တင်မောပြတ်ဆယ်ယူသူ Nick Sloan ကပြောပါတယ်။ရေခဲတုံးကိုနေပူကံအဝတ်တွေနဲ့အုပ်ပြီးတော့ရေလန်တဲ့တင်မောအပါဝင်တွန်းတင်မောနှစ်စီးကိုတုံးပြီးတော့ပင်လယ်ရေစီးကြောင်းတွေတဲကဆွဲနိုင်ရင်မိုင်းထောင်နေရာဝေးတဲ့ Cape Town မြို့ကိုရောက်လာနိုင်တယ်လို့သူကတွက်ချက်ပါတယ်။အဝေးထင်း drone ရင်းတွေ radio line တွေနဲ့တိကျစီစစ်တွက်ချက်ပြီးတော့အလျား1ကီလိုမီတာအနက်မီတာ500အနက်250မီတာရှိတဲ့ရေခဲတုံးကိုရွေးမယ်လို့သူကပြောပါတယ်။ရေခဲတုံးကိုတော့ရင်ငုပ်တင်မောဆောက်တဲ့တင်မောချင်းနေရာတွေမှာထားပြီးတော့ပျော်လာတဲ့ရေချိုကိုစုဆောင်ရယူပြီးတော့ဒီနေ့ကိုဂါလန်တန်း150ဒီနေ့လုံးစာအတွက်ရမယ်လို့သူကတွက်ချက်ထားပါတယ်ရှင်။
ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုနှားဆင်ခဲ့ရတာပါခင်ဗျာအခုတော့ net ပြန်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါဘောရှင်ခင်ဗျာတရုတ်နယ်စပ်မှာခြေစိုက်ကြတဲ့ KIO ကချင်လူလိုက်ရေးအဖွဲ့ UWSD ဝတ်ပြည်သွေးစည်းညီညွတ်ရေးအဆရှိတဲ့ဒီလက်ရှိမှာစီအာကောင်းတဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံညီငယ်ညီလာခံကာလမှာမြမထစ်သီးခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံနှင်းခဲ့ပါတယ်မြောက်ပိုင်းအဖွဲ့နေပြီးတော့ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တရုတ်နိုင်ငံဟာအခမ်းကဏ္ဍတစ်ရပ်အနေနဲ့ပါဝင်လာပါတယ်
မြန်မာညီငယ်ရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါတယ်လဲ။ညီငယ်ရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တက်ကြွကြွပါဝင်မှုကိုဘလောက်လူလာကြပါတယ်လဲ။အင်းဒီချင်းတရုတ်နိုင်ငံနဲ့ဒီမြန်မာညီငယ်ရေးပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတရက်ဒီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင
်။အင်္ဂါည VOA ရဲ့တရားရည်လိုင်းစီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းတွေဆိုရင်စာလိုက်ကလည်းဆက်သွယ်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာအတတအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်အခုတော့ကျန်နေသေးတဲ့အချိန်တော်တွင်မှာသတင်းချင်းမျိုးကိုဦးစံမိုးပြောပြပေးပါအောင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးမှုပြုလုပ်ဖို့နိုင်ပိုင်းလောက်သာလိုတော့တဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွေ့ဆုံမှုပေါ်မျှော်လင့်ချက်မှတ်ထားသလိုဥရောပတမကဟာအစဉ်လာရအမေရိကန်ရဲ့အနီးဆက်ဆုံးမဟာမိတ်အဖွဲ့ဖြစ်တယ်ဆိုတာလည်းငြင်းဆန်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ဥရောပခီးစဉ်တွင်ရုရှားတရုတ်နဲ့ဥရောပနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဖြစ်တဲ့အကြောင်းတရိခတ်ပြောကြားလိုက်ပါတယ်။အထူးသဖြင့်ရေရှည်မဟာမိတ်တွေဖြစ်ကြတဲ့ဥရောပနိုင်ငံတွေဟာအမေရိကန်နဲ့ကုန်သွယ်မှုသဘောတူညီချက်တွေကနေအကျိုးမြတ်ရနေတဲ့အကြောင်းထရန့်ကအလေးပေးပြောဆိုခဲ့ပါတယ်။ NATO မဟာမိတ်အဖွဲ့ဝင်26နိုင်ငံထဲမှာဥရောပနိုင်ငံတွေကအများစုဖြစ်ပြီးတော့သူတို့ထည့်ဝင်ရမယ့်ငွေကြေးပမာဏအတိုင်းပဲပေးကြတာဟာအမေရိကန်စီကအတာကြီးအကျိုးမြတ်ရယူနေတာဖြစ်တယ်လို့သမ္မတကပြောပါတယ်။ရုရှားဆိုရင်လည်းအမေရိကန်ရဲ့တရားပေါက်ရန်သူဖြစ်တယ်လို့ဆိုပါတယ်။တရုတ်ဆိုရင်လည်းစီးပွားရေးရအမေရိကန်ရဲ့ရန်သူဖြစ်တယ်လို့ထရန့်ကပြောကြားလိုက်ပါတယ်။ကိုရီးယားစစ်ပွဲဖြစ်ပွားစဉ်ကပါဝင်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကြွင်းခန္ဓာကိုယ်အစိတ်ပိုင်းတွေကိုပြန်လည်ပြည့်ရဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကစစ်ဘိုလ်ချုပ်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကိုရီးယားအမေရိကန်တပ်ဖွဲ့နဲ့ကုလသမဂ္ဂတပ်ဖွဲ့ရဲ့ဦးစီးချုပ်ဒေတာဘိုလ်ချုပ်မိုက်ကယ်မီနီဟန်ဟာမြောက်ကိုရီးယားဘိုလ်ချုပ်ကြီးကြောင့်နဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်စစ်မဲ့ဆုံးဖြစ်တဲ့ပန်မုံဂျွန်ကြီးရွာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းအင်းမေတီထံကသိရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်ပြစ်ပခါတွေကြောင့်2018ခုနှစ်ပထမ6လကာလအတွင်းအရက်သား1900နီးပါးတေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီလိုကူညီနေတဲ့တူညီနေတဲ့ကာလအတွင်းမှာတေဆုံးမှုဟာပြီးခဲ့တဲ့ဆယ်နှစ်တာအတွင်းချင်းနဲ့နှိုင်းဆိုင်အများဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးစံမိုးဝေပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်နှင်းအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းမီတာ3240 4150ဒုကနေထုတ်လွှင့်ခဲ့တယ်လို့လိုင်းလက်မီတာ190ကပါထုတ်လွှင့်ခဲ့တာပါသတော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပေါ်ရာဤတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.